ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကမြန်မာတန်ယုံမှဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းလောင်စာကြီးပလင်းနဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတော့ဘဒုလက်ချက်ဆိုတာကိုတော့ဒေတာအနာပိုင်းတွေစုံစမ်းစစ်ဆေးနေစေလို့ Writers သတင်းတရက်ကဖော်ပြထားပါတယ်။ဒီတိုက်ခတ်မှုရဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံမြန်မာတန်ယုံရှေ့မှာအင်ဒိုနီးရှားစီးရုံးလှုပ်ရှားရေးအဖွဲ့အစည်းတွေနောက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီး Amnesty International ရဲ့အင်ဒိုနီးရှားဆိုင်ရာအဖွဲ့တို့ကမြန်မာပြည်ကရိုဟင်ဂျာတွေကိုအစိုးရကကူညီပေးဖို့ဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုကြပါတယ်။အင်ဒိုနီးရှားဆိုင်ရာ Amnesty International အဖွဲ့ကြီးနဲ့အတူအဖွဲ့အစည်း၃ခုတို့ကကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာဘက်ကလက်တင်ခံစီရေးအတွက်တန်တမန်ရေးအရာချောင်းဝင်ဆောင်ရွက်ပေးဖို့ကိုလည်းအစိုးရကိုတိုက်တွန်းနေပါတယ်။အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကလည်းမနေ့ကတနင်္လာနေ့မှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့လက်ရှိရခိုင်ရေးဆွေးနွေးဖို့ရှိတယ်ဆိုသတင်းတွေမှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေနဲ့စီးလုံးမှုကိုပြတဲ့အနေနဲ့ရုရှားနိုင်ငံမော်စကိုမြို့တော်ကမြန်မာတန်ယုံရှိမှလည်းမွတ်စလင်တွေဒီကနေ့ဆန္ဒပြကြပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာဆွေရကင်းစခန်း30လောက်ကိုအကျန်းဖက်သမားတွေကတချင်ရဲကြိုင်နဲ့အကျန်းဖက်တိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းဖြစ်ခဲ့တဲ့ဒေတာတွေအကျန်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူကလည်းခုနှစ်ပေါင်း3000လောက်ရှိပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ပြောခွင့်ရအမျိုးသမီးဒီဗီယန်ထံကပြောဆိုထားတာကိုကိုကပီ AP သတင်းကဖော်ပြထားပါတယ်ရှင်။